အခုတစ်ခါတော့ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစုံးနိုင်တို့အတွက်32နှစ်မြောက်အောင်မေဖွဲ့ခန္ဓာအကြောင်းကိုပြောပြပေးပါဦးမယ်။ဖုံးမော်နေ့ဆိုပြီးလူသိများတဲ့ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစုံးနိုင်တို့တည်ဆုံခဲ့ရတဲ့မက်လအရေးခင်ဖြစ်ပွားခဲ့တဲ့နှစ်ပတ်လည်ထိမ်းမှန်းနေ့ကိုရခိုင်ရန်ကုန်စက်မှုတက္ကသိုလ်နေရာအခုရန်ကုန်နီးပညာတက္ကသိုလ်မှာဒီကနေ့ကျင်းပပါရယ်။ဒီခန္ဓာကျင်းပတာဟာနောင်အနာဂတ်မျိုးဆက်တွေကြားသမိုင်းမှန်ကြောက်ပြတ်မသွားစေဖို့ဖြစ်တယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်1988ခုနှစ်မတ်လကျောင်းသားအရေးခင်ကနေပြီး14လုံးလူမှုအုံကြွားမှုကြီးအထိဥတည်စေခဲ့တဲ့အောင်မြင်ပွဲနေ့ဖြစ်ပါတယ်နှစ်ပတ်လည်အခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့မတ်လ13ရက်နေ့ဟာမဆမဆူရရဲ့အထူးကိယုံနေနေရေတပ်ဖွဲ့တွေပြစ်ခတ်တာကြောင့်ကျောင်းဆက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့တည်ဆုံခဲ့ရတဲ့32နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီလိုနေ့ရောက်တိုင်းအောင်မြင်ပွဲအထိမ်းအမှတ်ခန်းသားတွေကျင်းပလေးရှိသလိုဒီကနေ့ရန်ကုန်နည်းပညာတက္ကသိုလ်မှာကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့တော့အခမ်းအနားကျင်းပရေးကော်မတီဖွဲ့ဝင်အောင်ကျော်စင်ကအခုလိုပြောပါတယ
်။ဒီမင်းကြီးချက်ကတော့ဒီသမိုင်းမှာဆက်လက်တည်ရှိနေပါပေါ့။ဒီမင်းကြီးချက်ကတော့တက္ကသိုလ်ရဲ့ကုန်သိခါတိတ်မှုပါလေ။ဒါပေမဲ့တော့ကတော့ကနဟုတ်ကဲ့တဲ့ဒီအောင်စုရေးတဲ့ပူပေါင်းပါရယ်ခိုင်းပုတ်ပါလေ
ကိုဖုံးမော်နဲ့ကိုစိုးနိုင်တို့တည်ဆုံခဲ့တဲ့နေရာမှာရေးကိဖြစ်တဲ့ညချင်းမှာပဲကျောင်းသားတွေကကျေပုံထိမ့်မဲ့အုပ်ကူဆောက်လုပ်ပြီးမြဲအဲ့ဒီခေတ်မဆလာအစိုးရကချက်ချင်းပဲပြောင်းလဲဖြည့်ဆည်းခဲ့ပါတယ်စေဆိုးရလက်ထက်တစ်ချောင်းလုံးမှာလည်းဒီခန်းသားတွေကိုလို့လက်လက်ချင်းမှာတွင်မရခဲ့ပါဘူးအခုဒီနေ့ခန်းသားမှာတော့အရင်ဆောက်လုပ်ခဲ့မှုတွေပုံစံတူအုပ်ကူပြန်လဲတည်ဆောက်ခဲ့ကြပါတယ်1988မတ်လ13ရက်နေ့ညကစက်မှုတက္ကသိုလ်ကျောင်းသားတွေနဲ့အရက်သားတွေဖြစ်ပွားခဲ့တဲ့ပဋိပက္ခကိုတာဝန်ရှိသူတွေဘက်ကဖြေရှင်းပေးဖို့ကျောင်းသားတွေကတောင်းဆိုခဲ့ရတာနဲ့အနာဝဏီကအင်အားသုံးဖြိုခွင်းခံခဲ့ရပြီးကိုဖုံးမော်နဲ့ကိုစိုးနိုင်တို့ကြာဆုံးခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်မှန်ကိုပြည်သူတွေသိရှိအောင်လှုံ့ဆော်တောင်းမယ်လို့ကွန်ကျော်စင်ကဆက်ပြောပါတယ်
။ဒီကောင်းလို့ဆိုလည်းဒီအရင်ပတ်သက်ပြီးတော့မိမိကြောက်ခွင့်အောင်လည်းအခွင့်ကြေးချလူကားကြီးဆိုလေဒီနေ့ကာလမှာတော့ဆန္ဒပြတယ်လို့ကိုယ်ကတော့တည်နိုင်ရင်ရှိရမရှိဘူးပေါ့လေတည်ရည်တွေလည်းအားရတာတည်ရှိနေရမျိုးလည်းရှိရပါဘူးဒါပေမဲ့ကျွန်တော်တို့စိတ်ရှိရှိနဲ့ဒီဟာကိုဆက်ပြီးတော့မှာပေါ့နော်နိုင်တယ်လို့ကိုလိုအတိုင်းအတာနဲ့နိုင်တယ်လို့ဆက်လုပ်ကြမှာပေါ့လေ
ဒီကနေ့ခန္ဓာကိုနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်းစန်းစုကြည်ကလည်းတဝန်လာပေးပို့ခဲ့ပါတယ်သူတို့တွေပြစ်ဆက်တာကြောင့်တပါတီအာဏာရှင်စနစ်အောက်ကနေရုံးထွက်ပြီးခိုင်မာတဲ့ဒီမိုကရေစီမြေတည်ဆောက်နိုင်ပြီးပြီမဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလမ်းကြောင်းပေါ်ကိုရောက်ရှိလာတာလို့တဝန်လွာထဲမှာအတိအမှတ်ပြုဖော်ပြထားပါတယ်။ဒုနိုင်ရုံကြာဆုံးခဲ့တဲ့မလဆတုံးရင်းတွေကိုမြန်မာနိုင်ငံလူ့ကွင်ရေးနေဖြစ်သတ်မှတ်ပေးဖို့နိုင်ငံကြီးတိုင်ဝမ်နဲ့တက်ကြွလှူရှာသူတွေကအစိုးရအဆက်ဆက်ကိုတောင်းဆိုခဲ့ကြပါတယ်။အစိုးရကတရားဝင်သတ်မှတ်ပေးထားတာမရှိပေမဲ့လို့ဒီနေ့ကိုမြန်မာနိုင်ငံလူ့ကွင်ရေးနေဖြစ်လူခွင့်ရေးတက်ကြလှုပ်ရှားသူတွေကတော့အထင်းနဲ့အခမ်းအနားတွေကျင်းပကြပါတယ်။ဒါနဲ့ပတ်သက်လို့88မျိုးဆက်ကျောင်းသားကုမြအေးက
ပြောချင်တာကတော့မြန်မာနိုင်ငံလူခွင့်ရေးနေ့လို့သတ်မှတ်ခြင်းသတ်မှတ်ခြင်းဆိုတာကျွန်တော်တို့ဒီဖြတ်သန်းခဲ့လူတွေနဲ့ဒီအများစုကသတ်မှတ်ထားတယ်သတ်မှတ်ခဲ့လို့ကျွန်တော်စပါတယ်။အစိုးရကအသိမှတ်ပြုပေးနိုင်တော့ပိုကောင်းတာပေါ့ဗျာ။ဟိုအဲ့ဒီအခြေအနေကတော့လျှောက်သေးလူပဲကျွန်တော်ပြောချင်ပါတယ်။ဟုတ်
ဒီကနေ့ခန္ဓာကိုယ်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြင်ပညာရေးဝန်ကြီးကလည်းတောင်းလာပြဖို့ခဲ့တယ်လို့88နိုင်ငံရေးမျိုးဆက်တွေကျောင်းသားဟောင်းတွေပြင်ကိုဖိုးမော်နဲ့ကိုစိုးနိုင်တို့မိသားစုဝင်တွေပါတက်ရောက်ခဲ့ကြပါတယ်ခင်ဗျာ